အခုလိုရခိုင်ပြည်နယ်ထဲမှာအေးအေးရခိုင်တပ်မတော်နဲ့မြန်မာအစိုးရတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့အကြောင်းသတင်းတွေထပ်မံထွက်ပေါ်လာပြီးအရသာပြည်သူတွေတေကျေထိခိုက်မှုတွေရှိတဲ့အပြင်ဒေသခံပြည်သူတွေနေရပ်စွန့်ခွာထွက်ပြေးနေကြရတယ်ဆိုတဲ့သတင်းတွေထွက်နေတဲ့အပေါ်မှာအထူးစိုးရိမ်ပူပန်မိတဲ့အကြောင်းကုလသမဂ္ဂဌာနရညှိနှိုင်းရေးမှုနဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုကပြောကြားလိုက်ပါတယ်အပြည့်စုံကိုတော့ကိုစော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
ရခိုင်ပြည်နယ်မြောက်ဦးမြို့ပေါ်မှာတနင်္လာနေ့ကနှစ်ဖက်ပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့တယ်ဆိုတဲ့သတင်းတွေထွက်လာပြီးကုလသမဂ္ဂဌာနညှိနှိုင်းရေးမှုနဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှု Nuked OSPI ကမလ19ရက်ဒီကနေ့ရက်စွဲနဲ့ညင်ညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ကုလသမဂ္ဂဌာနညှိနှိုင်းရေးမှုရဲ့ညင်ညာချက်ကိုတော့ Mr. OSPI ရဲ့ပြောခွင့်ရပုဂ္ဂိုလ် Stanislav Seiling က VOA ကိုအခုလိုဖတ်ကြားပြခဲ့ပါတယ
်။ The acting resident and humanitarian coordinator Knut Osby is deeply concerned about new reports of fighting between the Arakan army.
ခိုင်ပြည်နယ်တွင်အေးရခိုင်တပ်မတော်နဲ့မြန်မာစစ်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အရသာပြည်သူတွေတိတ်ကြီးထန်ရရရှိနေတဲ့အပြင်ဒေသခံပြည်သူတွေနေရစွန့်ခွာထွက်ပြေးနေရတယ်ဆိုတော့သတင်းတွေကြားသိရတဲ့အတွက်ကုလသမဂ္ဂယာယီဌာနညှိနှိုင်းရေးမှုနဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှု Net OSPI နဲ့အထူးစိုးရိမ်ပူပန်မိပါတယ်
။ဒါအပြင်ရခိုင်ပြည်ပခကိုညှိနှိုင်းတဲ့နည်းနဲ့အဖြေရှာကြဖို့အတွက်လည်းယာယီဌာနကိုယ်စားလှယ် Mr. OSPI ကသူ့ရဲ့ညှိနှိုင်းချက်ထဲမှာတိုက်တွန်းထားပါတယ်
။ Mr. OSPI urges all sides of the conflict to ensure the protection of civilians, resolve differences through peaceful means.
ဒီပြည်ပမှာပါဝင်သူတွေအလုံးအနေနဲ့လည်းအရသာပြည်သူတွေကိုအကာအကွယ်ပေးတာပါဝင်မတူညီမှုတွေကိုငြင်းချတဲ့နည်းလမ်းနဲ့ဖြေရှာကြဖို့ငြင်းချမှုအမွေနဲ့ဆိုင်ရာအစအဦးတွေကိုထိန်းသိမ်းပြီးနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေနဲ့လူ့ခွင့်ရေးဆိုင်ရာဥပဒေကိုလိုက်နာဆောင်ထိန်းကြဖို့လည်း Mr. OSPI ကတိုက်တွန်းပါတယ်
လက်ရှိပြည်ထောင်စုဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းကုလသမဂ္ဂအနေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနိုင်ရေးအတွက်မြန်မာအစိုးရကိုကမ်းလှမ်းထားကြောင်းလဲ Mr. Osby ရဲ့ညင်ညာချက်မှာဖော်ပြထားပါတယ
် Mr. Osby calls for effective humanitarian access to populations in need of aid particularly the children
အကူအညီထောက်ပံ့လူဝတ်နေသူအလုံးအထူးသဖြင့်ကလေးသင်ငယ်တွေအမျိုးသမီးတွေနဲ့တချီရွယ်တွေပါဝင်ဒီပြည်ပကကြောင့်တက်ရောက်မှုတန်ခံနေရသူအလုံးထိရောက်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလင်လန်းမီနိုင်ရေးအတွက်လိုအပ်တဲ့အကြောင်းကုလသမဂ္ဂအနေနဲ့လည်းမြန်မာတောင်ရှိသူတွေနဲ့ချိတ်ဆက်ပြီးရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့ပြည်ပကတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေဆက်လက်ကူညီဆောင်ရွက်ပေးနိုင်ရေးအစီအစဉ်ရှိနေပါတယ
်ရခိုင်ပြည်နယ်မြောက်ဦးမြို့မှာမနေ့တနင်္လာနေ့ညနေပိုင်းကဖြစ်သွားခဲ့တဲ့ပြစ်ခတ်မှုတွေကြောင့်မြို့ကနေထိလန့်ကြပုံအောင်ခဲ့ကြရပါတယ်ဤရခိုင်တပ်မတော်နဲ့မြန်မာစစ်တပ်အကြားစစ်ရေးတင်းမာမှုတွေဖြစ်နေတဲ့ဒီလပိုင်းနေအတွင်းမြောက်ဦးမြို့နယ်တဝိုက်မှာလည်းနေ့စဉ်ဆိုသလိုပြစ်ခတ်တာတွေကြားနေရပေမဲ့အခုလိုမျိုးရင်းကိုလာပြီးပြစ်ခတ်တာမျိုးကတော့အရင်ကမရှိခဲ့ပါဘူးမြောက်ဦးဖြစ်စဉ်နဲ့ပတ်သက်လို့မြန်မာစစ်တပ်ကဒီကနေ့မလ19ရက်ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာတော့တပ်မတော်စစ်ကြောင်းကိုအေးအဖွဲ့ကမြောက်ဦးမြို့အဝင်မှာည9နာရီခွဲကျော်လောက်ကစတင်တိုက်ခိုက်တာမှာအပြန်အလှန်ပြစ်ခတ်မှုတွေဟာနာရီဝက်လောက်ကြာခဲ့ကြောင်းဖော်ပြထားပါတယ်ခင်ဗျ